ရိုဟင်ဂါဒုက္ခသည်ပြဿနာကိုနိုင်ငံတကာကပါဝင်ဆောင်ရွက်မယ်ဆိုဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားညှိနှိုင်းမှုတွေနဲ့ဖြည့်ဆင်းဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဒီပြဿနာမှာပါဝင်ပြီးအခြေအနေကိုရှုပ်ထွေးအောင်မလုပ်တဲ့လို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အရေးယူဆောင်ရွက်မှုတွေဟာဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံပူးပေါင်းပြီးပြဿနာကိုငြိမ်းချမ်းစွာဖြည့်ဆင်းရေးအတွက်အထောက်အကူဖြစ်စေရမယ်လို့ဒါကာကတရုတ်တန်ရုံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ဝန်ကြီးဝန်ဟာအစံအာဆီယံဥရောပထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်မြန်မာနိုင်ငံကိုမတော်ခင်မှာဘင်္ဂလားဒေ့ရှ်ကိုနှစ်ရက်ကြာခီးလာရောက်တာပါတရုတ်ဆွေကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားအပြန်အလှန်တိုင်ပင်ဆွေးနွေးပြီးငြိမ်းငြိမ်းချမ်းချမ်းဖြည့်ဆင်းမှုကိုပံ့ပိုးပေးမယ်လို့ပြောပါတယ်ဩဂုတ်လဂုံပိုင်းအာဆာချမ်းဖက်ဖွဲ့တိုက်ခိုက်မှုကြောင့်စစ်တပ်ကနေနေရှင်းလင်းရနောက်ပိုင်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတဲ့ဒုက္ခသည်က6သိန်းကျော်ရှိပါတယ်ဒီပြဿနာအနေထားအစ်ကိုရှုပ်ထွေးတာမို့ပြည်စုံနဲ့အဖြစ်ရဖို့လိုအပ်တယ်လို့ရခိုင်ပြည်နယ်ကလည်းစီးပွားရေးဖွံ့ဖြိုးလုပ်ဖို့လုံးနေတာမို့တရုတ်ကကူညီဖို့အသင့်မယ်လို့ပြောပါတယ်စနေနေ့အစောပိုင်းမှာဝန်ကြီးဝန်ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့တွေ့ဆုံပြီးဒီပြဿနာဖြေရှင်းရေးမှာတရုတ်ကကူညီမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ဝန်ကြီးချုပ်ဟာစီနာကလည်းမြန်မာဘက်ကဒုက္ခသည်တွေကိုပြန်ပြီးခေါ်ယူဖို့နဲ့အိန္ဒိယနိုင်ငံတွေမှာအကြမ်းဖက်မှုတွေလုပ်ဖို့သူ့မျိုးကိုဘင်္ဂလားဒေ့ရှ်ကဘယ်တော့မှသုံးခွင့်ပေးမှာမဟုတ်ကြောင်းပြောကြားခဲ့တယ်လို့ဝန်ကြီးချုပ်ရဲ့ကိုယ်ရေးအရာရှိကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မာမုဒ်အလီကတော့ဒီဒုက္ခသည်ပြဿနာဟာနိုင်ငံအတွက်တိတ်ကြီးမားတဲ့ဝင်ဖြစ်နေတာမို့မြန်မာနဲ့နှစ်နိုင်ငံချင်းရောနိုင်ငံတကာနဲ့ပါဖြည့်ရှင်းဖို့အတွက်ကြိုးစားနေပါတယ်လို့တရုတ်ဝန်ကြီးကပြောခဲ့ပါတယ်။အမေရိကန်အောက်နက်တော်အမတ်တွေရဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာလည်းဒုက္ခသည်ပြဿနာလေ့လာဖို့စနေနေ့မှာဘင်္ဂလားဒေ့ရှ်ကိုရောက်နေတယ်လို့ဒီသတင်းပတ်ပြန်မှာပဲဆွေဒင်နိုင်ငံခြားရေးဝန်ကြီးမာကာတဘောစထရောင်း EU ဥရောပသမဂ္ဂနိုင်ငံခြားရေးရနဲ့လုံခြုံရေးဆိုင်ရာမူဝါဒရေးရာအကြီးအကဲဖရက်ဒရီကာမော့ဂနာရီနီဂျမနီနိုင်ငံခြားရေးဝန်ကြီးဆစ်ခ်မာဂေဘရီယယ်နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကွန်နာတို့လည်းဘင်္ဂလားဒေ့ရှ်ကိုသွားရောက်ဖို့ရှိနေပါတယ်။